မြန်မာပြည်မှာကျင်းချခံရတဲ့ဒီမိုကရေစီရဲ့ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်အားလွှတ်ပေးဖို့ဥရောပသမဂ္ဂကထပ်မံဖိအားပေးလိုက်ပါတယ်။မြန်မာပြည်မှာသဘောထားဝါဒတွေပြောင်းပါ။နိုဘယ်ငြိမ်းချမ်းရေးဆုရှင်နဲ့တခြားနိုင်ငံရဲ့အကျဉ်းသားများလွှတ်ပေးပါ။ဒီမိုကရေစီရဲ့လုပ်ငန်းများစတင်ပါလို့ကွာလာလမ်ပါမြို့မှာဥရောပသမဂ္ဂပြည်ပဆက်ဆံရေးမဟာမင်းကြီးဘနီတာဖရဲရိုဝေါ့လ်နာကတိုက်တွန်းပြောဆိုသွားတာပါ။မြန်မာပြည်မှာဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုများပြုလုပ်ရေးစစ်အစိုးရကိုဖိအားပေးကြဖို့လဲအာဆီယံအသင်းဝင်နိုင်ငံများအားတိုက်တွန်းသွားပါလေ။အာဆီယံအသင်းဟာရှေ့တောင်အာရှဒေသစီးပွားရေး၊ကုန်သွယ်ရေးနဲ့ငွေရင်းနှီးမြှုပ်နှံမှုတိုးတက်ရေးများကိုအာရုံစိုက်ပြီးတစ်ဖက်ကလည်းမြန်မာပြည်မှာလူ့အခွင့်အရေးမှတ်တမ်းအဆင့်မြင့်လာဖို့နဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲဖို့စစ်အစိုးရကိုဖိအားပေးနေပါလေ။